ရှေ့တောင်အရှာဒေသတွင်စီးပွားရေးချိတ်ဆက်မှုစတင်ဖြစ်လာချိန်မှာမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့ရှေ့ထရီကန်ဒေသကနေမိုးရစေကုန်ကူးမှုတွေလည်းဆက်လက်မြန်မာနေဆဲဖြစ်တယ်လို့ကုလသမဂ္ဂမိုးရစေဝါတက်ရှိအဖွဲ့ကဒီနေ့ထုတ်ပြောလိုက်ပါတယ် UNODC လို့တကွခေါ်တဲ့ကုလသမဂ္ဂမိုးရစေဝါနဲ့ရာဇဝတ်မှုဆိုင်ရာခွင့်ရုံးအနေနဲ့အစီရင်ခံစာတည်ထောင်ထုတ်ပြန်ရမှာဘိန်းတဲ့ Meth Amphetamine ခေါ်စစ်ကြွာဆေးပြားထုတ်လုပ်ဖို့လိုအပ်တဲ့ဓာတ်ပစ္စည်းတွေဒီရှေ့တောင်အရှာဒေသတွေကိုဝင်လာတာတိုးလာနေတယ်ဒီဒေသတွေမှာစီးပွားရေးချိတ်ဆက်မှုဖြစ်လာတဲ့အမျှဒီပြဿနာကပိုဆိုးလာဖို့ပဲရှိတယ်လို့ထုတ်ပြောလိုက်ပါတယ်ဒီကုလသမဂ္ဂမိုးရစ်နဲ့ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ရဲ့သုတေသီတွေကနေဆက်တွေပိုဖွင့်လာတာကုန်သွယ်မှုပမာဏတွေတိုးမြင့်လာတဲ့အမျှဒီမိုးရစ်စီးဆင်းမှုပုံပြန်လာဖို့ပိုခွန်းလန်းရသွားတယ်ဘာကြောင့်လဲဆိုတော့တရားမဝင်ကုန်သွယ်မှုတွေဟာတရားဝင်ကုန်သွယ်မှုလမ်းကြောင်းတွေကိုလိုက်ပြီးအသုံးချနေလို့ဖြစ်တယ်လို့ဆိုပါတယ်တကယ်တော့မြန်မာအပါအဝင်ရှစ်တောင်အရှာကဒီဝေးလံခေါင်ပြနေဆက်ဒေတာတွေဟာဘူအစိုးရအာဏာသိမ်းရမှုအကန့်အသတ်ဖြစ်နေပြီးနေဆက်တွေကလည်းတိတိကျကျသတ်မှတ်ထားတာမရှိတဲ့အတွက်အခုလိုမိုးရစ်ဆေးဝါးအပြင်လူကုန်ကူးမှုတွေနဲ့တိရစ္ဆာန်ကုန်ကူးမှုတွေဖြစ်လာတာဆယ်စုနှစ်တွေချီခဲ့ပြီလို့ဒီအစီရင်ခံစာကဖော်ပြထားပါတယ်ဒီကုလသမဂ္ဂမိုးရစ်ဆေးတက်ဖြတ်ရေးအဖွဲ့အစီရင်ခံစာထဲမှာပဲဒီတရားဝင်ကုန်ကူးမှုတွေရဲ့နှစ်စဉ်တန်ဖိုးဟာအမေရိကန်ဒေါ်လာအနည်းဆုံး100ဘီလီယံရှိလာပြီးဒီပမာဏဟာရှစ်တောင်အရှာနိုင်ငံများစွာရဲ့စုစုပေါင်းပြည်တွင်းအသတင်းထုတ်ကုန်ပမာဏ GDP ထက်တောင်များနေတယ်လို့ဖော်ပြထားပါတယ်ခင်ဗျ